ဘာသာရေးလွတ်လပ်မှုကိုပြင်းပြင်းထန်ထန်ချိုးဖောက်နေတဲ့အတွက်မြန်မာနိုင်ငံအပါအဝင်နိုင်ငံ12နိုင်ငံကိုအထူးစိုးရိမ်ရတဲ့စီးရဲမှထည့်သွင်းကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဇန်နဝါရီလ4ရက်နေ့ကထုတ်ပြန်ကြေညာပါတယ်။ဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့12နိုင်ငံထဲမှာမြန်မာအပြင်အာရှကတရုတ်၊မြောက်ကိုရီးယား၊ပါကစ္စတန်နိုင်ငံတွေလည်းပါဝင်ပါတယ်။ဘာသာကိုးကွယ်မှုကြောင့်နှိပ်စက်တာ၊နှိရှေထောင်ချတာ၊လူကုန်တိုက်ခမဲ့အောင်လုပ်တာစတဲ့လုပ်ရက်တွေကိုဘာသာရေးလွတ်လပ်ခွင့်ပြင်းပြင်းထန်ထန်ချိုးပေါက်တဲ့လုပ်ရက်တွေလို့သတ်မှတ်ထားတာဖြစ်ပါတယ်။ဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချိုးပေါက်နေလို့အထူးဆောင်ကြည့်ရမယ့်စည်းရင်းမှာတော့အာရှကဗီယက်နမ်အပါအဝင်နိုင်ငံ၅နိုင်ငံကိုထည့်သွင်းလိုက်ပါတယ်။အယ်ရှာဘတ်၊ဘိုကိုဟာရမ်၊ဟူသီ၊ ISIS စတဲ့အဖွဲ့တွေကိုလည်းဘာသာရေးချိုးပေါက်နေတဲ့အထူးစိုးရိမ်ရတဲ့အဖွဲ့အစည်းတွေအဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကသတ်မှတ်ပါတယ်။အခုလိုမျိုးစည်းရင်းနဲ့မပါတဲ့နိုင်ငံတွေမှာလည်းဘာသာရေးလွတ်လပ်မှုကိုတိတိတတ်တတ်ချိုးပေါက်မှုတွေရှိနေတယ်လို့သူကထောက်ပြထားပါတယ်။ဘာသာရေးရလူနည်းစုအတိုင်းဝိုင်းတွေသူတို့ဝတ်ပြုတဲ့နေရာတွေအပေါ်အစိုးရတွေအနေနဲ့တိုက်ခိုက်နေတာတွေကိုရရမှာဖြစ်တယ်လို့နှိရှေထောင်ချတာဖိနှိပ်တာဘာသာရေးလူနည်းစုတွေအပေါ်အကြမ်းဖက်ဖို့တိုက်တွန်းတာတွေအပါအဝင်လွတ်လပ်ခွင့်ချိုးဖောက်နေမှုတွေကိုလည်းရရမယ်လို့ဇန်နဝါရီလ4ရက်ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးရဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ်အမေရိကန်ပြည်ထောင်စုမှာ1998ခုနှစ်ထဲကပြဋ္ဌာန်းထားတဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဥပဒေအရဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချိုးဖောက်တဲ့နိုင်ငံတွေကိုစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်သတ်မှတ်ပြီးတော့စောင့်ကြည့်အရေးယူတန်းခတ်မှုတွေလုပ်နေတာဖြစ်ပါရဲ့ရှင်။